မြန်မာနိုင်ငံကိုဂျင်းပေါ်ကချင်တွေကဘယ်လိုမြင်ကြသလဲဘယ်လောက်တန်ရုံစဉ်ရှိကြသလဲဆိုတာကိုသိရအောင်ဂျင်းပေါ်ကချင်အမျိုးသမီးဂျန်ဂိုင်ဂျက်ကကွန်ရှင်သူတေသနာလုပ်ပြီးရေးသားထားတဲ့စာရန်ကိုအော့ဖ်ရိုဒ်ဒီဆာကအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လ၂ရက်နေ့ကထုတ်ဝေလိုက်ပါတယ်အမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာ PhD ဒေါက်တာဖွဲ့ရဖို့ဂျန်ဂိုင်ဂျက်ကကြိုးပမ်းနေပါတယ်2018နဲ့2019အကြာကချင်းပြည်နယ်မှာကွင်းစင်သူတေသနာလှုပ်ထားတဲ့အချက်အလက်တွေပေါ်မှာအခြေခံပြီးရေးသားထားတဲ့သူတေသနာစာရန်ဖြစ်ပါလေ။တူချင်းတွဲဆောင်ဆွေးနွေးလို့သိရတဲ့သဘောထားနဲ့စစ်တမ်းကောက်လို့သိရတဲ့သဘောထားကွာခြားနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဘာသာရေးခေါင်းဆောင်ခရီးရန်လူငယ်ကချင်းရဲ့လှုပ်ရှားသူတွေကိုတူချင်းတွဲဆောင်မေးမြန်းတဲ့အခါမှာမြန်မာနိုင်ငံအပေါ်တာဝန်ဆိုင်အိတ်မရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ KA ကချင်တက်နဲ့တမတော်တိုက်ပွဲဖြစ်နေခြင်းမှုကချင်အမျိုးသားစိတ်ဓာတ်ပြင်းထန်နေတာကိုပြတ်တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့စစ်တမ်းစာပေကောက်ယူကြည့်တဲ့အချက်လက်တွေမှာတော့မြန်မာနိုင်ငံအပေါ်မှာတောင်းဆိုပို့ပြီးရှိနေတာတွေ့ရတယ်လို့ဆိုပါတယ်
။စစ်တမ်းကောက်ယူတဲ့နီးပေါ်မှာလိုက်ပြီးသဘောထားပြောင်းလဲသွားတာလည်းဖြစ်နိုင်ပါတယ်။ကချင်လူဦးရေထူထပ်တဲ့မြို့နယ်19မြို့နယ်ကိုစစ်တမ်းကောက်ယူသူ300နီးပါးဆေလွတ်ပြီးဒေသခံတွေကိုမျက်နှာချင်းဆိုင်တွေးဆောင်တဲ့နီးဖြစ်ပါတယ်။ဂျင်းဘောစကားတက်သူတွေကိုဂျင်းဘောစကားနဲ့မေးမြန်းပြီးမတက်သူတွေကိုတော့မြန်မာလိုစီစစ်မေးမြန်းပါတယ်။မြန်မာနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလား၊မှန်တို့နိုင်ငံလို့ယုံကြည်သလားစတဲ့မေးခွန်းတွေကိုမေးပါတယ်။တိုင်းပြည်ပေါ်တန်ရောစဉ်အရှိဆုံးအဆင့်ကိုသုံးမှတ်ပေးထားပါတယ်။ပြေဆိုသူကချင်အားလုံးဟာပြင်းမြနှစ်မှတ်သို့မဟုတ်နှစ်မှတ်နီးပါးရကြတာမို့မြန်မာနိုင်ငံကိုတန်ရောစဉ်အတော်လေးကြီးမားသလိုဖြစ်နေပါတယ်။အာဏာရှင်အုပ်ချုပ်မှုအစဉ်လာကြီးမားပြီးဒီမိုကရေစီအသွင်ကူးပြောင်းမှုမပြည်ပြင်းသေးလို့အရေးယူခံရမှာဆိုရင်ပြီးစန့်ကျင်ဘက်သဘောထားကိုမထုတ်ဖော်တာလည်းဖြစ်နိုင်ပါတယ
်။မိကုန်းကိုစန့်ကျင်ပြီးမဖြေတဲ့အခြားအကြောင်းရင်းကအာဏာရှင်အုပ်ချုပ်တဲ့ဓလိမဟုတ်ပဲအနာဒတ်တဲ့ဒလေးကြောင့်လည်းဖြစ်နိုင်ပါတယ်တဲ့မိကုန်းနဲ့စန့်ကျင်ဘက်သဘောထားကိုပြောရမှာအာနာလိုအလိုက်အတိုက်ပြောတာလည်းဖြစ်နိုင်ပါတယ်ဥပမာမြန်မာနိုင်ငံသားဖြစ်ရတာဂုံယူပါသလားဆိုတဲ့မိကုန်းကိုဖြစ်ဆိုရမှာစိတ်မပါပြင်းနဲ့အာနာပြီးဂုံယူပါတယ်လို့ဖြေချတာမျိုးတွေရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုတောင်းဆိုရှိပြီးမြန်မာနိုင်ငံသားဖြစ်ရတာကိုဂုံယူတဲ့နေရာမှာကချင်သဘောထားဟာတင်လာတဲ့ပူပြီးအားကောင်းနေတာဖြစ်နေတယ်လို့ဆိုပါတယ
်။ဒါပေမဲ့ကချင်တွေရဲ့ရေဘူးရသဘောထားမှာတော့မြန်မာနိုင်ငံတော်ကိုတန်ရောစဉ်ရှိကြောင်းမပြတာကြတာများပါတယ်။လူမှုကွန်ရက်တွေမှာလည်းမကျေနပ်ချက်တွေကိုဖော်ပြကြပါတယ်။တချို့ဆိုရင်သူတို့အချင်းချင်းမျက်မှောက်ရေးရာဆွေးနွေးတဲ့အခါမြန်မာနိုင်ငံနဲ့မြန်မာအစိုးရကိုဝေဖန်ကြပါတယ်။တဦးဝေဖန်တာကိုတဦးကထောက်ခံတာမျိုးလည်းရှိပါတယ်။ဒါပေမဲ့အုပ်စုနဲ့မဟုတ်ပဲတဦးချင်းကိုတွေးဆမေးမြန်းရင်တော့အဲ့ဒီလောက်ထိပြင်းထန်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့တိုင်းပြည်အပေါ်မှာရှိတဲ့ကချင်တွေရဲ့တန်ရောစဉ်ဟာထင်တာထက်ပိုပြီးမြင်မာနိုင်တယ်လို့ဆိုပါတယ်။နောက်ပြီးတော့ကချင်ပြည်နယ်မှာဂျင်းဖော်၊လာချစ်၊မရူ၊လီဆူ၊ရဝမ်၊အစီစတဲ့မျိုးနွယ်စု6စုရှိတာကိုလည်းထည့်တွက်ဖို့လိုတယ်လို့ဆိုပါတယ်။ဂျင်းဖော်ကအများစုဖြစ်ပေမဲ့အခြားလူမျိုးစုတွေကလည်းနိုင်ငံရေးတက်ကြွတာမို့တရားသဘောထားကိုထုတ်ဖော်ကြပါတယ
်။ဒါကြောင့်မို့ကချင်မျိုးနွယ်စု6စုမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားအမျိုးမျိုးရှိနိုင်ပါတယ်။စစ်တမ်းကောက်ယူဖို့မေးမြန်းခံရသူတွေမှာမြန်မာနိုင်ငံကိုတောင်းဆိုကြည့်တဲ့ကချင်မျိုးနွယ်စုကများနေတာလည်းဖြစ်နိုင်ပါတယ်။သဘောထားကိုလည်းတော့ကိုသိမြင်နိုင်အောင်မေးမြန်းခံရသူ300ကိုကျင်းပေါ်ပါတာစကားပြောသူနဲ့မပြောသူဆိုပြီးအုပ်စုနှစ်စုခွဲလိုက်ပါတယ်။အဲ့ဒီအခါမှာမြန်မာနိုင်ငံသားဖြစ်ရတာကိုကျင်းပေါ်စကားမတတ်တဲ့ကချင်တွေကကျင်းပေါ်စကားပြောတဲ့ကချင်နဲ့ပုံပြီးဂုံယူတာကိုတွေ့ရပါတယ်။လာချစ်၊လာဘို၊လီစု၊ရဝမ်မျိုးနွယ်များတဲ့ပူတာအိုချီဝေနဲ့မိုးကုတ်ဒေသကကချင်မျိုးနွယ်စုတွေဟာမြန်မာပြည်သားဖြစ်ရတာကိုဂျင်းဖို့ကချင်နဲ့ပိုးပြီးဂုံယူကြပါတယ်မြန်မာပြည်သားဖြစ်ရတာကိုဂုံယူတဲ့ဒေသကလူမျိုးစုတွေဟာ ဆေးဆိုးရနဲ့ပူပေါင်းဆောင်ရွက်ဖို့အခွင့်အလမ်းပုံများတာတွေ့ရပါတယ်။ KIA နဲ့ဆက်ဆံရေးအစီအမပြေတဲ့မျိုးနွယ်စုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းရတာပိုးပြီးလွယ်ကူပုံရပါတယ်။ဥပမာခေါင်းလန်းဖူးကရဝမ်ပြည်သူစစ်ဟာ2017မှာအပြစ်ရအဆုံးတတ်တဲ့အခါတမတော်နဲ့လက်တွဲပြီး KIA ကိုတိုက်ခိုက်လာပါတယ်။ဒါပေမဲ့စစ်ကောင်စီကမှ KIA ကိုထက်ခွန်သူများလာတဲ့အတွေ့ကချင်မျိုးနွယ်စုတွေမှာလဲသဘောထားပြောင်းလဲလာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။